မင်္ဂလာပါခင်ဗျာဒီနေ့တဲ့ relay system မှာတော့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အလားအလာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်တရုတ်သမ္မတရှီချင်းဖြင့်ရှီသင်းဘတ်တဲ့မြန်မာနိုင်ငံကိုလာဖို့ရှိပါတယ်ဒါဆိုရင်2020နှစ်တည်းမှာတရုတ်သမ္မတရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တယ်လို့ပဲမြန်မာနိုင်ငံကို19နှစ်အတွင်းပထမဆုံးတရုတ်သမ္မတတူရဲ့ခီးစဉ်လည်းဖြစ်တာကြောင့်ထူးခြားမယ်ဆိုပြီးတော့လည်းမျှော်လင့်နေတာရှိပါတယ်ဆိုတော့ဒီကဘာမှာဒီနေ့တခြားဩဇာရှိန်ဝကြီးလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘလို့အကျိုးမြတ်တွေမျှော်လင့်နိုင်မလဲဆက်ဆံရေးမှာရောသတိထားစရာဘာတွေရှိမလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပင်နိုင်ဆွေးနွေးဖို့အတွက်ဒီမြန်မာရေးအကဲကတ်ပုဂ္ဂိုလ်တွေဖြစ်ကြတဲ့တရုတ်နိုင်ငံခြေဆိုင်ဒေါက်တာလက်ကျော်စိုးနောက်သတင်းစာဆရာဦးမောင်စိုးတို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးလည်းအခုဆိုလေးလိုင်းမှာရောက်နေပါပြီဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးပေါ့လေကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အကြံဉာဏ်သုံးသပ်ချက်ကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒါဆိုရင်ဒီနှစ်မှာတရုတ်သမ္မတရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့နောက်မြန်မာနိုင်ငံကိုနှစ်ပေါင်း20နီးပါးမှာပထမဆုံးလာတာလည်းဖြစ်တော့ဒီနောက်ခီးစဉ်အတွင်းမှာတော့ဒီမြန်မာခေါင်းဆောင်တွေနဲ့တွေ့မယ်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ဒီစာချုပ်တချို့လည်းလက်မှတ်ထိုးမယ်ဆိုတဲ့ဒိနေလည်းကြားပါတယ်ဆိုတော့ဒီလိုထင်သာမြင်သာပေါ့လေထူးခြားချက်တွေအပြင်အခုခီးစဉ်မှာတခြားနောက်ွယ်ကဟိုထူးခြားချက်တွေရောဘာတွေများရှိအောင်မလဲဆရာမဒေါက်တာလက်ကျော်စောအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဟိုမနေ့ကကွာမှအတူတူကြီးညာတာပါဟိုတမနာရှိချင်းဖြစ်သွားမယ်ဆိုတာအဲ့တော့ဒါပမာပြည်နဲ့တရုတ်ပြည်နဲ့ဒီအဟိုအပြားကအသိမှတ်ပြလာပေါ့နော်အဲ့တော့အနည်း90ပြည်အထင်းမှအတွက်သွားတာအဲဒီမှာစီးပွားရေးတွေဘာတွေအဲတလူလုံးမဲ့ပါမယ်ပေါ့ဗျာအဲ့ဒီဟာတွေပြောသွားပါတယ်ဟုတ်လားအဲဥမာအစီကြောက်ဖြူရင်းနဲ့စိတ်ကားလို့ဒေသမျိုးတွေနောက်တစ်ခုကအဲဟိုပမာပြည်နဲ့တိဆောက်မဲ့ကော်ရီဒါလမ်းတွေဒေသတွေပေါ့ဗျာအဲ့ဒါတွေပြောသွားတဲ့အချိန်မှာသူတခုထည့်ပြောသွားပါတယ်အဲ့ဒါကဘာလဲဆိုတော့သမရရှိချင်းဖြင့်2020နှစ်တည်းအတွင်းမှာပထမဦးဆုံးသောပြည်ပခီးစဉ်ဖြစ်တယ်ဆိုတာထည့်ပြောသွားပါတယ်အဲ့တော့တရုတ်ကသူကတန်ငင်းတမန်ငင်းလောက်ဟန်အရာဆိုရင်သူကဒီပထမဦးဆုံးခီးထွက်တာဟာအဲ့ဒီသူအဲ့ဒီနှစ်မှာသူလုပ်မဲ့အဲ policy တွေမျိုးတွေဦးစားပေးတည်တာဦးစားပေးနိုင်တာဖြစ်တတ်ပါလားဥမာအရင်အာဖရိကကိုဦးစားပေးမယ်ဆိုရင်အာဖရိကကိုအရင်စားထွက်တာပေါ့ဗျာမိုဇမ်ဘစ်လိုနိုင်ငံမျိုးဧသီယိုးပီးယားလိုနိုင်ငံမျိုးအဲ့လိုထွက်တတ်တယ်ဥရောပဆိုလည်းဥရောပပေါ့အဲ့တော့ဒီနှစ်ကတော့သူကအာရှတိုက်နဲ့တကအာရှတိုက်ကမှအေရှင်းနဲ့ကပမာနိုင်ငံကိုဦးစားပေးပြီးလာတာဆိုတော့ဒါဟာထူးခြားချက်ရှိတာမှန်တယ်အဲ့တော့2020မှာတရုတ်ကစီမံကိန်းထဲမှာသူကစီမံကိန်းအကြီးတစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့ RCEP ပြီးအောင်လက်မှတ်ထိုးမယ်ပြီးအောင်အကောင့်ထဲပေါ်မယ်ဆိုတဲ့ယူပန်းချက်ဒါကို November လာတော့မှာဟိုဘန်ကောက်မှာလုပ်တဲ့ ASEAN နဲ့တခြားထိပ်ပြီးအစည်းအဝေးမှာဝန်ကြီးချုပ်လူခတ်ချန်ကကြီးညာသွားတာဖြစ်တယ်အဲ့တော့ဒီ ASEAN ဆိုတာကသူကအာရှ10နိုင်ငံနဲ့တခြား6နိုင်ငံနဲ့ပူးပေါင်းထားတဲ့အဖွဲ့အာရှတိုက်အတော်များများကိုပါတယ်အဲ့တော့အာရှ10နိုင်ငံနဲ့အာရှတိုက်ကတချို့6နိုင်ငံနိုင်ငံကြီးတွေပါတယ်ဥပမာပါတယ်တောင်ကိုရီးယားပါတယ်ဂျပန်ပါတယ်ဩစတြေးလျပါတယ်နယူးဇီလန်ပါတယ်အိန္ဒိယပါတယ်အိန္ဒိယကတော့ယာယီနှုတ်ခတ်ထားတာပေါ့ဗျာအဲ့တော့အဲ့ဒီဟာကြီးရေယူမှတ်တဲ့အခါမှာအာရှနိုင်ငံတွေကြီးလိုက်တော့အာရှနိုင်ငံမှာအမေဂျုံဖွံ့ဖြိုးရေးအနေနဲ့၃နိုင်ငံရှိတယ်။ဒီကတက်ဒီဆိုက်တဲ့ဒီ၃နိုင်ငံ။လာအုနဲ့ကမ္ဘောဒီးယားရဲ့ပမာရ။လာအုနဲ့ကမ္ဘောဒီးယားကတော့သူကတရုတ်ကဒီမဲခေါင်မြေပေါ်မှာဖွံ့ဖြိုးတုတ်တဲ့စီမံကိန်းတွေမှာတော်တော်ရောပါသွားပြီးတော့တော်တော်ဖွံ့ဖြိုးတုတ်တဲ့လမ်းပေါ်တော်တော်ရောက်ပါပြီ။ဒီမှာပြဿနာတင်တာမြန်မာနိုင်ငံပဲ။အဲ့တော့မြန်မာနိုင်ငံရဲ့ပြဿနာကဘာလဲဆိုတော့ပြည်ရင်းမတူဘူး။အဲ့ပြည်တွင်းပြည်တွင်းဟိုမဖြစ်ချင်းနဲ့ဗာစီဝါးရေးမှလုပ်နေရဦးစားအစိုးရကတည်ပြီးပြောတာလားဒါကြောင့်မလို့ဗမာနိုင်ငံကိုအရေးပေးတာဟာဒီကိစ္စကိုကူညီဖြည့်ဆင်းပေးကြလို့စီဝါးရေးကိစ္စတွေဒီကိစ္စတွေမှာအိုပြီးအရေးပေးကြလို့အရေးယူဆောင်ရွက်ပေးကြလို့ဒီခီးစဉ်ဖြစ်ပေါ်လာတယ်လို့ကျွန်မကတော့
โอเคဆရာမတော်လာကြတော့ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးမြမောင်ဆိုးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့အခုခီးစဉ်မှာအဓိကထူးခြားချက်တွေတခြားဘာတွေများရှိရုံနဲ့တို့တရားဝင်ကြီးညာထားတာအပြင်ပေါ့လေ
အဲ့တော့ဗမာပြည်ကိုသူ့ရဲ့မဟာဗျူဟာကျတဲ့ညီမန်းချက်အတွက်ရေးပါတဲ့နိုင်ငံငယ်ငယ်ချင်းသဘောထားတာပါအဲ့ဒီအချိန်ဘဝနေပြီးတော့ဒီခီးစဉ်ပေါ်ပေါက်လာတယ်လို့ပြောရပါမယ် တူဒီပုံစံဆိုလို့ရှိရင်တူဒီရှိပဲသင်တဲ့ကံရံဒေတာတွေကပုံစံတူတဲ့တဲ့ကိုကိုဒီပြန်လဲရေလန်းသုံးဝင်လာကြောင်းဒီပုံစံတူတဲ့တဲ့ယုတ်ပြီးတောင်ပိုင်းနဲ့အနောက်ပိုင်းပြည်နယ်တွေကအကုန်လုံးလိုက်ကြပြီးတော့ဒီသင်တဲ့စစ်တမ်းနဲ့ဝေးကွာတဲ့အခါမှာဒီစစ်တမ်းရောက်မှုကပုံစံတူတဲ့မှုကမြင့်အဲ့ဒီပြုတ်ပြည့်စင်းစရာတွေရသလိုရှင်လူဒီပြည့်ဝင်ရာပြုတ်ပြည့်ရှိတဲ့ကံယုံတဲ့ဒေတာတွေမှာပင်လကံဒေတာတွေမှာဒေါ်လာဒီရသိဝင်ဒေါ်လာ2500ကိုရှိတဲ့အချိန်မှာဒီတောင်ပိုင်းနဲ့ဒီအနောက်ပိုင်းပြည်နယ်တွေကလူဒီပြည့်ဝင်တွေဒေါ်လာ6000လောက်ကိုရှိတဲ့အချိန်မျိုးပါအဲ့တော့ဘွားကြီးဖြတ်ပြီးတော့အိန္ဒိယတုံးပြာဆိုတန်းနေပြီးတော့ဒီကွန်ဒေရီလန်တောင်းပေါက်ဖို့အတွက်သူတို့အများအားဆင်လာပါတယ်အဲဆင်လာရဆိုတာဒီလမ်းကြောင်းဟာဒီပင်လေလမ်းကြောင်းပြတ်သွားမယ်ဒီလည်းကြည်ရဲကြာနေရှိတော့ဆက်ကိုပတ်ဖတ်ရတဲ့မိုင်းကောင်ကြီးရဲ့စီးကိုလည်းချိန်ပြပါတယ်အဲ့တော့သူတို့အနေနဲ့ပေါင်းလို့သင်လာတော့တပ်ပြည်ရေးနဲ့စစ်ကမ်းပါတောက်ပြည်မန္တလေးမြို့ကျဲဒီရထားလမ်းကြမ်းလမ်းပေါက်ပြီးတော့တပ်ပြည်ရေးနဲ့စစ်ကမ်းကနေသင်လာတာရှိပါတယ်အဲ့ဒီလည်းဒီပေါ်ဟာတော့ဒီဒီအမေထုတ်တာတွေပါတယ်ရှိနေပါပြီဒါနဲ့ပြဿနာဗမာပြည်ပါဗမာပြည်မှာဆက်နေတဲ့ဘက်မှာလည်းမငြင်းဘူးဒီဆိုင်စစ်မျက်နှာမှာလည်းတိုက်ပွဲဆင်နေပြီအဲ့ဘွေးကြီးကပြင်လာတဲ့အချိန်မှာပြင်းလို့နေနေရတဲ့ဒီကိစ္စကိုဟိုဆက်လို့ကိုခက်နေတာပေါ့ခက်နေရင်လည်းကျွန်တော်မျိုးအဆောက်ရလို့ညီညီလေးတွေတွန်းအားပေးနေတစ်ခါကြလည်းညီလာပေါင်းစုံတော့စဉ်းစားပါလေကိုယ်ကကြောင်ချင်းပြောရမယ်ဆိုရင်တော့ဗမာမျိုးရဲ့အရှိတ်အဝါဒီလို60မိလောက်မှာလေကျဲစုတဲ့ဘောင်ကြီးမျိုးနဲ့ကမျိုးကြီးကြည့်ရတယ်ဘောမှာတော့ဒီပြုတ်ပြေချမ်းပုံးဆိုရရှိတယ်အဲ့တော့ဒီ60မိလောက်ပွားဝေးကိုရထားလာပေါ့ပြီးဗမာမှာရင်းနဲ့စကမ်းလို့ပြီးတော့အရင်ကြီးကြောင်တိုင်းမန္တလေးအပင်ကြီးဆုံးခြင်းရောပေးရနေပြီးတော့ပြန်ထွက်ပေါ်လို့ပို့လို့တို့သင်္ကားရှိရတယ်။ချက်ပြီးပြောမယ်ဆိုလို့ရှိရင်တော့ပြုတ်တော့နေနဲ့ဗမာပြည်ဟာပင်လယ်ဒီနေ့စကမ်းနဲ့ပင်လယ်လမ်းကြောင်းအင်းရပုံကြရတွေထွက်ပြီးတော့ဒီအချိန်လေးပိုင်းနောက်ဆက်ပြီးနောက်နိုင်ငံတွေကိုပြန်ကျူးလန်းမှုအရေးပါတဲ့အခါမှာရှိတဲ့အတွက်ကြောင့်ဒါကိုအားလုံးကိုယ်တိုင်လုပ်ဖို့အတွက်ပြည်မဟာစည်းဝါကြတဲ့ခြေလမ်းကိုနှမ်းဖို့အတွက်လာတယ်လို့ထင်ပါတယ်
โอเคเสี่ยอู้หมอซุซุนี่ก็เจื้อซูอ่ะสรุปทีเนี่ยสรุปโหทุกทีปินะซุนี่เนี่ยปกติ2อู้สรุปว่าတော့အဓိကထောက်ပြတာတိယုတ်ကသူ့အတွက်ဒီမဟာပြွေချရဲစီဝါရေးဒီဖွံ့ဖြိုးရေးစီမံကိန်းတွေအတွက်အဓိကရည်ရွယ်တဲ့ခီးစဉ်ဖြစ်မယ်လို့တုံ့တက်ကြတာရှိပါတယ်ဆိုတော့ဒီနေရာမှာဆီယမ်ဒေါ်လာကျော်စောပြန်မေးနေတာပေါ့လေဒီတိယုတ်နိုင်ငံကတော့သူ့ရည်မှန်းချက်တွေပြည်ပွားဖို့အတွက်ကိုရည်ရွယ်ထားတာမှန်ပေမဲ့ဒီနေရာမှာကျွန်တော်မြန်မာနိုင်ငံဘက်ကရောဒီတိယုတ်နိုင်ငံရဲ့စီမံချက်တွေထဲမှာအခုဒီခီးစဉ်ပေါ်ကနေပေါ့လေဘလို့အကျိုးမြတ်တွေဘလောက်ထိကျွန်တော်တို့မျှော်လင့်နိုင်စရာရောရှိမလဲခင်ဗျာ
။ဟိုဘုံမပြည့်အတွက်ကတော့အကျိုးမြတ်တွေကအဲတကယ်လို့ဒါသူတို့ဒီစီမံကိန်းတွေအတိုင်းဖြစ်မြောက်လာမယ်ဆိုရင်တော့အဲဘုံမပြည့်ရဲ့စီးပွားရေးအခြေအနေတွေပါတယ်ကအတော်ကောင်းမွန်လာနိုင်ပါတယ်။ဥပမာအားဖြင့်ခုနပြောတဲ့ corridor line ဆိုပါတော့နော်။အဲဒီတရုတ်ပြည်ကနေပြီးတော့ဒီဖြတ်ပြီးတော့နော်ရွှေလီတို့ခွန်မင်းကနေရွှေလီကနေဖြတ်ပြီးဆင်းမဲ့လမ်းဆိုပါတော့အဲ့ဒီဆင်းမဲ့လမ်းတစ်လျှောက်ဟာဆိုရင်ဒီလက်နက်ကန်ဒေါ်လာရေးအဖွဲ့တွေလှုပ်ရှားနေတဲ့နေရာတွေဖြတ်သားမှာဟုတ်။အဲ့တော့ဖြတ်သားမဲ့ခါကြတဲ့ခါကြတော့ဒီနေရာတွေကိုဖြတ်သားမယ်ဆိုလို့ရှိရင်ဒီနေရာတွေရဲ့လုံခြုံရေးကိုထိန်းသိမ်းပြီးနော်ဒီနေရာတွေအသုံးပြုပြီးဒါတွေအားလုံးကိုပေးချကြည့်လဲအောင်ဒေသဆိုင်ရာကိုအင်းနဲ့ဆွေးနွေးရမှာအဲ့ဒီအခါမှာဆိုရင်ဒီဒေသဆိုင်ရာမှာလှုပ်ရှားနေတဲ့တော်လှန်ရေးအဖွဲ့အစည်းတွေရှိမယ်ဗမာတပ်မတော်ရှိမယ်အစိုးရအဖွဲ့အစည်းတွေရှိမယ်ဒီဒါတွေအားလုံးကရည်ဘူးအားဖြင့်အပြန်အလှန်ဆွေးနွေးပြီးနိုင်ပြီးတော့မှဒါတွေကနေပြီးတော့အဲလုပ်ငန်းတွေဖြစ်မြောက်လုပ်လို့ရလာနိုင်တယ်အဲ့တော့အဲ့လိုဆွေးနွေးရင်ဆွေးနွေးရင်ကျွေးမှုရေပါပေါ့ဗျာအဲဒီဟိုကျမတို့ဒီလက်နက်ကိုင်းပဋိပက္ခတွေလည်းတဖြည်းဖြည်းကျော်လဲလာနိုင်တယ်ဖြစ်တယ်နောက်တစ်ခုကတရုတ်ကဒီဗမာပြည်ရဲ့ပြည်ရင်းစစ်ကဖြစ်ရတဲ့အကြောင်းရင်းမှသူ၆ပြထားတာတစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့ဒီပြည်နယ်တွေလူမျိုးစုတွေဒီရဲ့ဒေသတွေမှာတော့ဖြစ်ရှိလာတဲ့တရားစာသပစ္စည်းတွေမျှမျှတာတာမဝေခွဲနိုင်သဘောကတော့ဗျာပြည်နယ်တွေကဆင်းရဲနေတယ်အဲ့တော့အဲ့ဒီဟာတွေကိုဒီလမ်းပန်းဆက်သွယ်ရေးတွေဘာတွေကောင်းမွန်လာလို့เนาะကုန်စည်ဆွေးဆွေးရေးတွေဘာတွေချောမွေ့လာလို့စီးပွားရေးအရာတစုံတရာတောင်တင်းခိုင်မာလာရင်ဒီလက်နက်ကင်တော်လှန်ရေးတွေပဲဖြစ်ဖြစ်လက်နက်ကင်ဖြည့်ချင်းတဲ့နည်းလမ်းတွေပဲဖြစ်ဖြစ်အဲ့ဒီဟာတွေတဖြည်းဖြည်းအားပျော်စေလိမ့်မယ်လို့ဒီကလည်းကြွပူရတယ်ဒါကြောင့်မို့ဒါတွေအားလုံးကတရုတ်ကစီးပွားရေးအရာကူညီမှာပဲဖြစ်ဖြစ်တရုတ်ကယဉ်ကျေးမြုံနှံမှာပဲဖြစ်ဖြစ်အတတ်ပညာတွေအရာဟိုဆောင်ကျင်းပေးနိုင်မှာပဲဖြစ်ဖြစ်ဒါတွေအားလုံးကဗမာပြည်အတွက်တော့အကျိုးအများကြီးရှိနိုင်တယ်လို့ကျွန်မကတော့ထင်ပါတယ်
ဟုတ်ကဲ့ဆီမဒေါ်လာကျော်စွာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဟိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရောနောက်ကျွန်တော်တို့အီးမေးလ်တွေစာရေးပို့ထားတာတချို့လည်းရှိနေပါတယ်ဒီထဲမှာကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကိုကျွန်တော်အလှည့်ပေးချင်ပါတယ်ဟိုမြန်မာနိုင်ငံကကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟုတ
်ကဲ့ဒီရောက်ကမြန်မာကြီးနိုင်ငံဖြစ်တယ်မြန်မာနိုင်ငံကတော့မြန်မာသေးတဲ့နိုင်ငံဖြစ်တော့ဥပမာအမေရိကန်နဲ့ဒီလိုကြာမှာစီးပွားရေးတို့အကျင့်နေစီမှာအမေရိကန်ကမှနောက်ဆုံးသွားတဲ့အချိန်ဖြစ်နေတယ်အဲ့တော့မြန်မာနိုင်ငံရဲ့တရုတ်နဲ့စီးပွားရေးပြည်လို့နဲ့ဘူးတစ်ခဲအစိုးပြီးစီးပွားရေးလုပ်နေစီမှာကျွန်တော်ကတော့အခုကလေးကနဲ့ဟိုသူ့ရည်ကြပါတော့ကျွန်တော်တရုတ်ကတော့ကျွန်တော်ကအများကြီးထူပါလေဆိုတော့စိတ်ကကျွန်တော်စိတ်ထဲမှာရှိနေတယ်အဲ့တော့ဒီချင်းတို့ပါတော့ပြောရင်လည်းဒီချိန်ကိစ္စကတော့ဒီယောက်ကသူ့အတွက်အကျိုးရှိမှာပဲဒီချိန်လေးသူတို့ကူညီလို့ရှိနေ။ဒါကြောင့်ဒီယောက်ဆိုရင်ဥစ္စာကတော့နိုင်ငံတကာစစ်ဆင်ရေးမှာသူ့အတွက်အကျိုးအမြတ်ရှိတဲ့ဥစ္စာကိုများအားလုံးလည်းလုပ်လို့မှာသူ့အရင်းနာခံမှာလူ့ခွင့်ပြုရေးနောက်ပြီးတော့သူများအတွက်ဆိုတဲ့အနောက်နိုင်ငံတွေကိုစိတ်ကြိုးမရှိတဲ့ခါကျတော့ဒီယောက်နိုင်ငံနဲ့ဒီလိုတဲ့အင်ဂျင်နီယာမစစ်ဆင်လို့လည်းမရစစ်ဆင်လို့လည်းကိုကျွန်တော်တို့အကျိုးအကျိုးခံနေဆက်ဆိုင်ရမယ်ဆိုတော့ဥစ္စာပြည့်ပြည့်လာတဲ့ဥစ္စာအားလည်းကျွန်တော်တွေ့တော့ဟိုဒီမျိုးခံစားချက်ကိုကျွန်တော်ဟိုဖြစ်တည်တယ်လို့ကျွန်တော်ညီမကြီးက
โอเคကိုစလိုင်းပွေကိုဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်ဆော့ဆော့ဒီဆီယမ်မဒေါ်လာကျော်စုံမေးရမေးခွန်းကိုပဲကျွန်တော်ဥမောင်ဆိုးလည်းမေးချင်ပါတယ်ခင်ဗျာဆိုတော့ဆော့ဆော့ဥမောင်ဆိုးလည်းထောက်ပြတာရှိပါတယ်တရုတ်နိုင်ငံကသူ့ရဲ့ဒီဖွံ့ဖြိုးရေးမဟာဗျူဟာရအောင်မြင်မှုအတွက်အဓိကရည်ရွယ်ချက်အနေနဲ့လည်းမြန်မာနိုင်ငံကိုလာတဲ့ခီးစဉ်တွေမှာပါတယ်ဆိုတော့ဒီလိုပေါ့လေတရုတ်နိုင်ငံဘက်ကရည်ရွယ်တဲ့ဒီမဟာဗျူဟာမှာပေါ့လေမြန်မာနိုင်ငံအနေနဲ့ရောကျွန်တော်တို့ဘလို့အကျိုးမြတ်တွေဘလောက်ဒီမျှော်လင့်နိုင်စရာရှိမယ်လို့ဥမောင်ဆိုးသုံးသပ်လိုက်ခင်ဗျာ
ကျွန်တော်ကတော့နိုင်ငံရေးမဟာမိတ်ပေါ့ဗျာကျွန်တော်အနေနဲ့ပေါ့ဒီသားတွေမှာအင်အားကြီးနိုင်ငံတကာလည်းဖြစ်တယ်ကုလသမဂ္ဂလူငယ်ရေးကောင်စီဝင်လည်းဖြစ်တယ်ပြည်ဦးနယ်မဟာမိတ်ပြုထားတာကျွန်တော်တို့ကနိုင်ငံကဆက်ဆံရေးမှာတော့အကျိုးသက်ရောက်မှုရှိပါတယ်လို့ဆို ICG လို့ကိစ္စမျိုးတွေကျုံနေတွေ့နေရတဲ့တိုင်းပြည်တစ်ပြည်ကိုဒီလိုလူငယ်ရေးကောင်စီဖွဲ့ဝင်နိုင်အင်အားဒီသားတွေအင်အားကြီးနိုင်ငံတကာနိုင်ငံနဲ့မိတ်ဆက်ဖြစ်နေတာနိုင်ငံရေးကမိတ်ဆက်ဖြစ်နေတာကောင်းမွန်တဲ့ကိစ္စပါဖို့အတွက်ကြိုးစားတဲ့ကိစ္စလို့ပြောပါမယ်အဲတစ်ဆက်တည်းမှာလည်းစီးပွားရေးလုပ်ငန်းတွေမှာတော့ကျွန်တော်တို့အကျိုးရှိတဲ့အနေအထားမျိုးဖန်တီးနေတယ်ဖန်တီးပြီးယူနိုင်မယ်ဆိုရင်တော့ကျွန်တော်တို့လူစုအတွက်တော့အကျိုးရှိတဲ့အခြေအနေတွေပေါ်လာနိုင်တယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆွေးဆွေးနွေးရကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးရေးသားပေးပို့ထားတာတွေလည်းတော်တော်များရှိနေပါသေးတယ်။ဒီထက်ကဒီ Facebook ကမှတ်ချက်တချို့တော့မရေးသင်တာချို့ဖတ်ပြပေးပါဦးခင်ဗျ။ဟု
တ်ကဲ့ပါကိုအောင်လင်းဦးရေ။နန်းလွန်ခေါင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မြစ်ဆောင်စီမံကိန်းအစားထိုးပါတယ်။တိုင်းနာဒေတာတော်တော်များများကတရုတ်စီမံကိန်းတွေကိုပွင့်လင်းမြင်သာတဲ့အစားချုပ်တွေချပြပါဒေတာအကျိုးမရှိတဲ့စီမံကိန်းအကုန်ရပ်ပါလက်နက်ကင်အဖွဲ့တွေဒီလိုအကျိုးမရှိတဲ့စီမံကိန်းတွေကိုတားဆီးပေးကြပါလို့ရေးထားပါတယ်နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဦးလာထွန်းကတော့တရုတ်ရဲ့ထင်ရှားတဲ့နိုင်ငံတကာ policy မှာနိုင်ငံတစ်ခုမူဝါဒနှစ်ခုလိုမျိုးပါတီမူဝါဒနဲ့အစိုးရမူဝါဒအစသဖြင့်ကျင့်သုံးခဲ့တယ်လို့အခုလည်းတန်တမန်ဆက်ဆံရေးနဲ့ပုဂ္ဂလိကစီးပွားရေး policy လို့ပြောရမလားအပေါ်ရဲ့အပြင်းပန်း policy ကတမျိုးစီးပွားရေးသမားတွေကလှုပ်ချင်တယ်လို့လှုပ်တဲ့မူဝါဒတွေကျင့်သုံးနေတာပါလို့ရေးထားပါတယ်ရှင်။နောက်ထပ်အကိုစီမျိုးလေးကတော့တရုတ်သမားရှီကျင်းပင်မြန်မာနိုင်ငံကိုလာမယ်တရင်ကြရလို့မြန်မာနိုင်ငံအစိုးရနဲ့ဝန်ကြီးတွေကိုစားဝမ်းတောင်ပါတယ်။စီမံကိန်းဆိုတဲ့ကမ်းလှမ်းမှုတွေပါလာခဲ့ရင်အစိုးရနဲ့ဝန်ကြီးချုပ်တွေအကျိုးအမြတ်ကိုစီရကြမှာပါ။ပြည်သူတွေအတွက်လည်းယူလာပါလိမ့်မယ်။ပဝါကောင်းကောင်းလေးပါရင်မျက်ရည်ကျတဲ့အခါတုတ်ဖို့ပေါ့။လေယာဉ်မြေတွေအသုံးခံရတဲ့အခါလေတကယ်တော့ရှီကျင်းပင်ကစီးပွားရေးပါရကူခေါင်းဆောင်ပါဒါပေမဲ့မြန်မာနိုင်ငံကလူကြီးတွေကမျက်လုံးဝေနာရှင်နေပါတဲ့ကို့မိသားစုတစုသားမြင်နေဒါကတကယ်ခက်ပါတယ်ရှီကျင်းပင်ကောင်းသောလာခြင်းဖြစ်ပါစေလို့ဒီ Facebook အကောင့်ပိုင်ရှင်အကိုချီမျိုးလေးကရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ကျွန်တော်ဒီ Facebook ကမှတ်ချက်တချို့ကနောက်ထပ် Facebook မှာပဲကျွန်တော်တို့ပေးထားတဲ့စာတော်တော်များတချို့ရောမဆုမမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ပူတီဘွားဆိုတဲ့ Facebook အကောင့်ကမဟုတ်မှလွဲရောမြစ်ဆုံကိုပြန်တောင်းမယ်ကြောက်ဖြူကိုလုတ်ပိုင်ခွင့်တိုးတောင်းမယ်ဒါပဲနေမှာပါတဲ့မယုံရင်ကြည့်နေရပိုင်ခွင့်မရှိဘဲနဲ့တရုတ်ကြီးကအပြင်းမထွက်ပါဘူးတဲ့က ကိုရေးကိုဆိုတဲ့ Facebook အကောင့်ကတော့တတိတော်ကြီးကြီးထားမှရပါမယ်တဲ့သူတို့မှာစီကန်ဆိုတာမျက်ကွယ်ပြုထားတယ်သူများဒုက္ခရောက်လဲသူတို့အကျိုးမျက်ရရင်တရုတ်ကအကုန်လုပ်ပါတယ်တဲ့မယုံရဲဘူးတရုတ်ကိုလို့ရေးထားပါတယ်အောင်အောင်သူဆိုတဲ့ Facebook အကောင့်ကတော့ရှီကျင်းပင်ဝင်လာတာကတိုင်းပြည်တစ်ဝက်လောက်ပါမသွားဖို့ပဲဆူတောင်းနေမိတော့တယ်တဲ့စုခမ်းဆိုတဲ့ Facebook အကောင့်ကတရုတ်ကဗမာကိုအကျိုးပြုနေတာကြပါတဲ့တရုတ်ကဗမာလူမျိုးတွေတုံးဖို့စားဖို့ဘယ်နိုင်ငံမှမတုံးတဲ့ဆေးတုစားစရာအတုတောက်စရာအတုသုံးစရာအတုအညံ့တွေပေါ်ပေါ်တည်တည်လှိုင်လှိုင်ပေးနေတာပဲလေတဲ့ဂျွန်ပါကာဆိုတဲ့ Facebook အကောင့်ကလည်းတရုတ်ကနည်းနည်းပေးပြီးများများပြန်ယူသွားမှာပါပဲတဲ့အဓိကတော့သူ့အကျိုးစီးပွားမထိခိုက်အောင်လှုပ်ခိုင်းမှာပါဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတော်တာရှင်ရဲ့စာရင်းမှာတော့တရုတ်နိုင်ငံနဲ့ပတ်သက်ဟိုအနိုင်ချင်းခံရတဲ့အမျက်ထုတ်တယ်ဆိုတော့ခန်းစားချက်မျိုးတွေရှိနေတာမျိုးတွေ့ရပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆီယမ်ဒေါ်လာကျော်စောမေးချင်ပါတယ်ကျွန်တော်တို့ဒီလိုဖွံ့ဖြိုးရေးကိစ္စရင်းနဲ့အတူဟိုပြဿနာတွေဆိုတာလည်းတွဲပါလာတတ်ပါတယ်ဟိုအခုတလုံးပါဆိုရင်ကျွန်တော်ကြားရရှိပါတယ်ဥမာဒီ KVA လို့ဒီလိုတန်းသားတွေထိချုပ်ထားတဲ့ဒေသတွေမှာဒီတရုတ်လုပ်ငန်းတွေကဟိုထိန်းကုတ်မရှိလုပ်နေရရှိရင်နောက်ဝင်ငွေလိုဝင်ထွက်ချင်တယ်လို့ထွက်ဆိုပြီးတော့လုပ်နေရရှိရဆိုပြီးဝေဖန်တဲ့အတန်တွေလည်းကြားပါတယ်ဆိုတော့ဒီလိုပေါ့လေကျွန်တော်တို့ဖွံ့ဖြိုးရေးကိစ္စရင်းနဲ့အတူတွဲပါလာနိုင်တဲ့ပြဿနာတွေရောကျွန်တော်တို့ဒီခီးစဉ်မှာဘယ်လောက်ထိကျွန်တော်တို့ကုစားနိုင်မလဲနောက်ဘယ်လောက်ထိပြောနိုင်ဆိုနိုင်မလဲလို့ညွှန်လင်းလို့ရမယ်ဆရာမ
ဒီကဲသူ့ရဲ့ဟိုခြေလမ်းလေးကိုอ่ะပေါ့เนาะကဘာအရင်အခုသူအာရှတိုက်မှာအင်အားကြီးနိုင်ငံအဖြစ်ကနေပြီးတော့ကဘာစက်ခုံပေါ်သူအင်အားကြီးနိုင်ငံဖြစ်နေတက်ဖို့ကြိုးစားတဲ့ကာလပြဒီအချိန်ကာလအဲ့တော့နိုင်ငံကအခြေအနေကြီးကြီးလိုက်လို့ရှင်လဲတော့အရင်းရှင်စနစ်ကအမေရိကန်အမှုပြုတဲ့အရင်းရှင်စနစ်ဟုတ်လားဥရောပနိုင်ငံတွေရောအကုန်လုံးဘွတ်ထားနေကြတာအဲ့လိုအခြေအနေမှာဒီကခြေရက်လက်တည်းတော်တော်ရှည်တိုးလာတာဖြစ်တယ်အဲ့လိုရှေ့တိုးလာတဲ့အခါမှာเนาะရှေ့တိုးလာတဲ့အခါမှာသူကသူ့တနိုင်ငံနဲ့တိုးလို့မဖြစ်ဘူးဆိုတာကိုသူသိတယ်။ဒါကြောင့်မို့သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတဲ့ရေးအတွက်ရေရှိခံမှုအတွက်ကောเนาะနောက်ပြီးတော့သူဒီအနောက်နိုင်ငံအရင်းရှင်နိုင်ငံကြီးတွေကိုဖွံ့ဖြိုးတိုးတဲ့ဒီနိုင်ငံမျိုးရှင်းပြနိုင်လို့ကျန်တဲ့ဖွံ့ဖြိုးတဲ့နိုင်ငံလေးတွေဖွံ့ဖြိုးမှုနိုင်ကြတဲ့နိုင်ငံတွေအားလုံးကိုတတ်နိုင်စမြတ်သူကစီယုံခေါ်ဆောင်ပြီးတွားဖို့စဉ်းစားတာပဲ။အဲ့တော့သူကတနာလေးကခုနကခင်ဗျားပြောတယ်ဒီ JB မှာဒီလိုတရုတ်ပြည်ဝင်နိုင်ဝင်ထွက်ချင်နိုင်ထွက်ချင်ပြဿနာဖြစ်တယ်ဆိုတာသိနိုင်မှာလည်းဖြစ်တာပဲခင်ဗျားကြားဘူးလားဆင်ကြမ်းမှာစဖြစ်တဲ့ကိစ္စအတားပဲတရုတ်ပြည်အုံလိုက်ကျင်းလိုက်တခါတည်းဝင်သွားပြီးတော့အဲ့မှာဆင်ကြမ်းသားတွေမခံရနိုင်ဖြစ်ပြီးစဖြစ်တာအဲ့ဒီကိစ္စအစဖြစ်တာပဲအဲ့တော့သူ့နိုင်ငံမှာလည်းဖြစ်တယ်အဲ့တော့ကျွန်မတို့နိုင်ငံမှာဖြစ်တာလည်းမဟုတ်ဘူးဥမာအာဖရိကတိုက်လိုနေရာမျိုးလည်းဖြစ်တယ်အီတလီလိုနိုင်ငံမျိုးလည်းဖြစ်တယ်ရုရှားမှာတောင်ဟိုတလောကခင်ဗျားတို့ကြားလားမသိဘူးဒီတရုတ်တီရဲ့ဟိုဘာလဲအဝတ်ထည်တွေကြီးရောင်းတဲ့ဈေးတန်းကြီးတစ်ခုလုံးကိုမြှို့ခံလိုက်ရတာအဲ့တော့သူကဒီကဘာလုံးကိုဖြောင်းဝင်နေတဲ့အခါမှာဒီပြဿနာတွေကတက်ချာမှာပဲကျမတို့အတွက်အရေးကြီးတာကနော်တရုတ်ကိုပြောရဆိုရမယ်ဆိုတာကျမတို့ဒီခင်းမှာကျမတို့ရဲ့အစိုးရကိုပြည်သူလူထုအကျိုးပြုတယ်ပြည်သူလူထုကိုကိုးစားပြုတဲ့အစိုးရတရားဖြစ်ဖို့တရားဥပဒေစိုးမိုးရေးကိုညှတာစွာလိုက်နာတဲ့အစိုးရတရားဖြစ်ဖို့အဲ့ဒီဟာကပုံအရေးကြီးတယ်အဲ့တော့တရုတ်ကလည်းပြောစရာရှိပြောမှာပဲမင်းကကြားနေတာပဲ MOU တွေထိုးဖို့ဘာတွေဝယ်ပါညာတွေဝယ်ပါလဲပြောမယ်နောက်ပြီးတော့ဝင်ခွင့်ဒီဟိုမျိုးမျိုးစက်တစ်လျှောက်ဘာလဲပုံတွေခွင့်ဟိုမျိုးကိစ္စတွေလည်းပြောမယ်ပါမယ်လည်းအများကြီးရရှိအဓိကဒီလိုလိုအကျိုးစီးပွားကိုဦးစားပေးတဲ့အစိုးရတရားဖြစ်ဖို့ပြည်ကြီးတယ်။အဲ့ဒါကကျမတို့ရဲ့အခရာပဲလို့ကျမအရှင်းပါပြီ
။ဟုတ်ကဲ့ဆီမဒေါ်လာကျော်စွာဆွေးနွေးတော့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလက်လေးလိုင်းပေါ်မှာရောက်နေပါတယ်။ကိုဝိုင်းလေးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုပါ။ကိုဝိုင်းလေးသဘောထားလဲလူရင်းတူချင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။အော်ကျွန်တော်သဘောထားပါတော့။ဟိုစာချစ်ချည်ရေးဆိုတာတော့ဘယ်နိုင်ငံနဲ့ပဲလို့လို့ကောက်ပါတယ်။တရုတ်နဲ့မဟုတ်အခြားနိုင်ငံတွေလည်းအများကြီးရှိတယ်ကောင်းပါတယ်ဒါပေမဲ့တရုတ်နဲ့စီးပွားရေးလုပ်မယ်ဆိုတော့အာမပေးချင်တယ်ဒါပေမဲ့ဘာဖြစ်လို့လဲဆိုတော့ဟုတ်ခုနအခုတရုတ်ပြောပါလို့ပေါ့နော်တရုတ်ကသူ့အကျိုးမျက်ရှိဆိုရင်သူကဘာမှမလုပ်သူ့အကျိုးမျက်ရှိမှပဲသူကလုပ်တာဒါပေမဲ့တရုတ်နဲ့ချစ်ချီလုပ်တာတော့ဟိုအပေးပါတယ်ဒါပေမဲ့စီးပွားရေးနဲ့ပတ်သက်ရင်တော့သူကတော့သူ့အကျိုးမရှိဘူးဆိုရင်သူကတော့ဘယ်လိုပြောမလဲတိတ်ပြီးတော့မှသူဝတ်တမ်းပေါ့
ဟုတ်ကဲ
့သူကတာမသူကသူ့အတွက်အကျိုးရှိမှပဲသူကလုပ်တော့ပေါ့နော်ကျပြောချင်တာအဲ့ဒါပါပဲ
ဟုတ်ကဲ့ကိုဝိုင်းလေးဆွေးနွေးရကျေးဇူးပါဆိုတော့နောက်ထပ်ကျွန်တော်တို့စာရီပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒီထက်ကစာတစ်စောင်ကတော့အမေရိကန်ပြည်အောင်စုကမောင်တဒနာကိုကိုရန်တိုင်းဖတ်ပြပေးပါဦးခင်ဗျာ
ပြည်နိုင်ငံရဲ့ယင်းဤရဆက်ဆံရေးနှီးပြွားတွေဟာသူ့အတွက်ကြီးမားတဲ့အကျိုးမြတ်တွေမရှိပဲဗန်နိုင်ငံထဲမှာဆက်ဆံနေမရှိကြောင်းရှေ့တောင်အာရှတောင်အာရှနဲ့အာဖရိကတိုင်းပါဝင်အမေရိကန် ဥရောပနိုင်ငံတွေရဲ့ဆက်ဆံရေးတွေကအထင်ရှားတွေ့မြင်နေရပါတယ်။တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးမှာကျွန်တော်ပြည်သူတွေအဓိကမျှော်လင့်နေတာကတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေဟာဒေသခံပြည်သူတွေအတွက်ရောတိုင်းပြည်အတွက်ပါလူမှုဘဝတည်ငြိမ်ဖွံ့ဖြိုးတိုးတက်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုအပြည့်ရှိတဲ့ရင်းနှီးမြှုပ်နှံမှုတွေပါပဲ။နောက်ပြီးစီးရေးနိုင်ငံရေးစီးပွားရေးလုံးဝဆက်ဆံနေတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကိုတရုတ်နိုင်ငံအနေနဲ့တိကျပြတ်သားတဲ့မူဝါဒရင်းနဲ့ညဉ့်ညာရေးဆွေးနွေးပွဲတွေမှာပါဝင်လာဖို့တွန်းအားပေးဖို့အကြောင်းကတော့မြောက်ပိုင်းမဟာမိတ်ဒေသတွေကနေကြောက်ဖြူရင်းနဲ့စီမံကိန်းအထိပါဝင်နေတဲ့ပိုလန်မှစီမံကိန်းအစဉ်ပြေချောမွေ့စေရတဲ့ပါပဲ။နောက်ပြီးရခိုင်ပြည်နယ်မှာဒုက္ခသည်တွေပြန်လည်အခြေချနေထိုင်ရေးလူကုန်ကူးမှုပပျောက်ရေးမြေဆုံစီမံကိန်းကိုဖျက်သိမ်းရေးစစ်ကောင်းဆောင်တွေအရသာအစိုးရအောက်ရောက်ရှိရေးအတွက်ဖြောင်းပြရေးနဲ့စက်မှုနဲ့နည်းပညာအကူအညီများရရှိရေးတို့ကိုမျှော်လင့်မိပါတယ်။အဓိကသတိထားစရာအချက်ကတော့တရုတ်ကပြမဲ့အကူအညီမှန်သမျှကိုအချိန်ယူစဉ်းစားသုံးသပ်ပြီးမှသာသဘောတူစာချုပ်များချုပ်ဆိုတင်တယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်ဝရှန်ကိုကမုံဝွန်ဗမာဆိုတဲ့တိုင်းသားမျိုးနွယ်စုနာမည်တွေနဲ့ထောင်ပေါင်းများစွာသောတရုတ်နိုင်ငံသားစစ်စစ်တွေကမြေယာဧကသိန်းပေါင်းများစွာကိုသိမ်းပိုက်ချေကုပ်ယူထားပြီးတဲ့အပြင်တဘာဝရင်းမြစ်အမြောင်များကိုအောက်ဈေးတွေနဲ့တရုတ်နိုင်ငံကနှစ်ပေါင်းများစွာကလေးကရရှိနေကြလို့ပါပဲ။
ဟုတ်ကဲ့ဒါတော့ American ပြည်အောင်စုကမောင်တက်သနာပါနောက်စာတောင်းတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်တရုတ်နိုင်ငံသမ္မတရှီကျင်းပင်မြန်မာနိုင်ငံကိုပထမဆုံးခီးစဉ်အဖြစ်လာခြင်းဟာအချိန်အခါကိုထောက်ရှုပြီးတော့ထူးခြားတဲ့ခီးစဉ်ထူးခြားမဲ့ခီးစဉ်လို့တွက်ဆမိပါတယ်တဲ့မြန်မာနိုင်ငံကအခုအခါကမ္ဘာမျက်နှာစာမှာဖြစ်အားပေးဝေဖန်ခံရမှုတွေနဲ့ရင်ဆိုင်နေရတယ်အိုက်ဆီဂျင်နဲ့ပတ်သက်လို့လည်းစိတ်တော့ကဖြစ်နေရတဲ့အချိန်ဖြစ်နေပါတယ်ရွေးကပွဲနေလာလို့အစိုးရသစ်ပေါ်ပေါက်လာမယ့်အနေအထားကိုလေ့လာနေရတဲ့အချိန်လည်းဖြစ်နေပါတယ်။စီးပွားရေးပိုင်းမှာရင်းနှီးမြှုပ်နှံလိုတဲ့နိုင်ငံတွေတိုးတက်ဆက်သွယ်လာနေတဲ့အချိန်လည်းဖြစ်ပါတယ်။တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာမြန်မာပူးပေါင်းပါဝင်ဖို့အရေးကြီးနေခြင်းဖြစ်ပါတယ်။ပြည်တွင်းရင်းမှာအပြစ်ခတ်ရက်စဲရင်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရပ်ဆိုင်းနေတဲ့အချိန်လည်းဖြစ်ပါတယ်။မြန်မာနိုင်ငံလူထုကတရုတ်နိုင်ငံအပေါ်အယုံကြည်နေတဲ့တန်တရားရှိနေတဲ့အချိန်လည်းဖြစ်နေပါတယ်။ဒီအခြေအနေအချိန်အခါမှာအရေးအကြီးဆုံးနိုင်ငံကောင်းဆောင်ကိုယ်တိုင်လာတာဟာထူးခြားတယ်လို့ဆိုရမှာပါ။ရှီကျင်းပင်ကိုယ်တိုင်လာလိုက်ခြင်းဟာဆွေမျိုးပေါက်ဖော်ချစ်ကြည်မှုအစဉ်အလာမြင့်တက်ခိုင်မာလာစေတယ်လို့ယူဆပါတယ်တဲ့။အထက်ဖော်ပြပါအခြေအနေရရကိုပြည်လဲစေမဲ့ဆက်ဆံရေးကိုဖော်ဆောင်နိုင်မယ်လို့မြင်မိပါတယ်။အထက်အဖြစ်မျှော်လင့်ရတာကတော့ကမ္ဘာမှာဩဇာအရှိန်အဝါကြီးထွားလာနေတဲ့တရုတ်ကောင်းဆောင်လာလို့နိုင်ငံတကာရဲ့ဖိအားတွေအရေးယူမှုတွေကိုတနည်းတလားအဖြစ်အဟံ့အတာဖြစ်စေလိမ့်မယ်လို့မျှော်လင့်ရပါတယ်။စီဝါရီလာကြောင့်ပုံမပွင့်လင်းတိုးတက်လာနိုင်မယ်လို့လည်းထင်ပါတယ်တဲ့မြန်မာနိုင်ငံအနေနဲ့တရုတ်နဲ့ချစ်ကြည်စွာနဲ့အင်ဒီနာချင်းကောင်းများဖြစ်ဖို့လိုတဲ့ရေရှည်ဆက်ဆံရေးကောင်းအောင်တတိထားဆက်ဆံရမယ်အားထားရလောက်တဲ့နိုင်ငံဖြစ်တဲ့အတွက်ကိုယ့်နိုင်ငံရဲ့နိုင်ငံသားရဲ့မူဝါဒအရာချစ်ကြည်မှုနဲ့အကျိုးတူပူပေါင်းဆောင်ရွက်ကိုတတိထားပြီးတော့ဦးစားပေးဆက်ဆံရမယ်ဩဇာခံဘဝလဝကြီးအုပ်ခံဘဝမရောက်အောင်မြန်မာနိုင်ငံအစိုးရကအမျှော်အမြင်ကြီးစွာနဲ့ဒီပလိုမစီတန်တမာရေးကျွမ်းကျင်စွာတုံးပြီးတော့တိမ်ပိမ်မှုမှုသတိထားဆက်ဆံရမယ်လို့ထင်ကြောင်းပါဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မစ်လာမျိုးကဦးစိန်မောင်ရဲ့စာပါဆိုတော့စာရင်းမှာတော့ကျွန်တော်မြန်မာနိုင်ငံသားတွေဘက်ကဖြစ်စေရင်တဲ့ဆန္ဒတွေတော်တော်များများကိုထင်ရှားနေပါတယ်ဆိုတော့ဒီလိုကိုယ့်ဘက်ကဖြစ်စေရင်တဲ့ဆန္ဒတွေရှိတယ်ဆိုရင်လည်းဟိုနိုင်ငံတွေဆိုတော့ကိုတိုင်းပြည်အကျိုးစီးပွားကိုဦးစားပေးရဆိုတော့သဘာဝပါဆိုတော့ကျွန်တော်တို့ကမြန်မာနိုင်ငံဘက်ကလူချင်းသားတွေရှိတယ်လို့တရုတ်နိုင်ငံအနေနဲ့လည်းသူ့ဘက်ကသူ့လူချင်းသားတွေကိုဦးစားပေးမှာသိကြပါတယ်ဆိုတော့ဒီလိုနေရာမှာဆက်ဆံရရအခုချိန်မှာအင်အားကြီးလာနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရတဲ့နေရာမှာကိုကအပေါ်စီးဆက်ဆံလို့မရဘူးဆိုတာလည်းသိကြပါတယ်ဒါကြောင့်ဟိုဒီနေရာမှာပေါ့လေဟိုဆီယမ်ကကျွန်တော်အချိန်အစီအစဉ်ဆုံးသက်ဖို့2မိနစ်လောက်တော့အချိန်ရပါသေးတယ်ကျွန်တော်ပင်တဲ့စုရင်းတဲ့ပုံကိုယ်လေးကို2မိနစ်စီလောက်အချိန်ပေးချင်ပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တရုတ်နိုင်ငံလိုနိုင်ငံမျိုးနဲ့ကျွန်တော်မြန်မာနိုင်ငံဆက်ဆံရတဲ့နေရာမှာသတိထားတဲ့နေရာရောဘာတွေများရှိမလဲဆီယမ်တော်လာကျော်စောအရင်ဆွေးနွေးပေးပါခင်ဗျာ
ကျမတို့တတိထားမှာဟိုကျမတို့ပြည်တွင်းအမျိုးသားစီးလုံးညီညွတ်ရေးကိုခိုင်မာအားကောင်းအောင်လုပ်ရမှာပဲအဲ့တော့ဒီအချိန်ဒီသမရှိချင်းပင်လို့လာတဲ့အချိန်မှာအခုနခင်ဗျားပြောတယ်ကွယ်သမရရှိချင်းပင်တရုတ်ပြည်ဘက်ကတခါမှသူတို့ဟိုဗမာပြည်ကြီးကိုချစ်လို့ဗမာပြည်ကြီးကိုကယ်တင်ရင်းဒီစကားမပြောသူတို့ဝင်းဝင်းနဲ့ပြောတာသူတို့ဘက်ကလည်းသူတို့အကျိုးမြတ်စီရာသင်တယ်လို့သူတို့ယူနေတရုတ်ပြည်အဲဗမာပြည်ဘက်ကလည်းရာသင်တယ်လို့ယူပေါ့အဲ့လိုအခြေခံမျိုးမှာဗမာပြည်က NLD အစိုးရကိုဗမာတပ်မတော်လက်နက်ကင်တော်လှန်ရေးအဖွဲ့အစည်းကအားလုံးကပေါ့ဒါကိုအခွင့်ကောင်းအဖြစ်အသုံးချပြီးတော့ကိုယ်တိုင်းပြည်အတွင်းမှာနော်ဒီတရုတ်ကအဲဒီထုတ်ဖွင့်လာတဲ့ဒီစီးပွားရေးလမ်းကြောင်းတွေပါတယ်ပေါ့မှာဟို 记忆不要过家庭压太给哈里的身上一样的这马路亲近家嘛哪来没有肌肉、
okay.
从这波地的姑娘就拉不住的就这边把妈打不着你们工作卡信息的那样一样打算送来某个的困一路东洽的那个就买了
OK 所以现在我们说可能要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要要
ကျွန်တော်တို့ကတော့ဟိုစီဝါရေးရဆိုမျိုးဆက်ဆံနေရတာလည်းဖြစ်တယ်။နောက်တော့ဒီငွေနွေချင်းဆက်ဆံနေတဲ့အင်ဂျင်နီယာနိုင်ငံလည်းဖြစ်တဲ့ခါကျတော့ခုနပြောသလိုပါဗျာ။ကိုယ့်ဘက်ကမနစ်နာလျောင်ဝင်းဝင်းပြူပြူကိုကျင့်သုံးနိုင်လို့လိုတယ်ဗျာ။အဲအဲ့လိုကျင့်သုံးမယ်ဆိုလို့ရှိရင်တော့ခုနဆရာမဒေါက်တာလှကျော်တို့ပြောသလိုပါပဲ။ကျွန်တော်တို့အရေးကြီးဆုံးကတော့မျိုးသားစည်းလုံးညီရေးပါပဲ။ကျွန်တော်မျိုးသားစုလုံးကြီးကိုကျွန်တော်ကမတိချောက်နိုင်ဘူးကျွန်တော်တက်ပြီးမှဟိုကကျွန်တော်တို့ကိုယ်တိုင်ကအပေါ်ပဲပြပြပြီးဖြစ်နေကြတယ်ဆိုလို့ရှိလို့ရှိရင်တော့ဒီပြပကိုရင်ဆိုင်မှုဆိုတော့ခက်ခဲလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးမောင်မောင်ဆိုကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့တွေနဲ့တော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ